NLD
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်မှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညာဝင်းဟာဒီနေ့ဇူလိုင်လ22ရက်နေ့မှာရန်ကုန်ပြည်သူ့စေယုံကြီးမှာကွယ်လွန်သွားပါတယ်။နေ့မနေ့9နာရီဆယ်မိနစ်ကအသက်86နှစ်အရွယ်ဦးညာဝင်းဆုံးပါသွားတာနဲ့ပတ်သက်လို့သူ့ရဲ့အကျိုးဆောင်ရှေ့နေတော်ဆမ်းမာလာညွန့်ကဖီယိုအင်ညမာဝိုင်းကိုခုလိုတီးပြပြောခဲ့ပါတယ်။လက်နက်ကပြီးအရာသားတ 变成了阿爸阿妈一样没有什么标的。但是你们那到了当年中年那个啊人们人脉要这样子定期要的是吧。那可能那一个老子把去留高级的一段时间你再去你的模拟。那一张啊的话编辑也发到了而且能那么需要的再去你。啊你怎么看到你从前做老师啊都你。
NLD ရဲ့ဗဟိုပြန်ကြားရေးကော်မတီဥက္ကဋ္ဌလည်းဖြစ်ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်လည်းဖြစ်တဲ့ဦးညဝင်းကိုစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကဖမ်းဆီးခဲ့ပြီးအင်းစိန်ထောင်မှာအကျဉ်းချထားခဲ့ပါတယ်အင်းစိန်ထောင်ထဲမှာကိုဗစ်ကရောဂါကူးစက်ခံရတဲ့အတွက်ရန်ကုန်ပြည်သူ့စေရုံကြီးအထူးချမှတ်ဆောင်မှလွန်ခဲ့တဲ့၁၀ရက်လောက်ကပြောင်းရွှေ့ကုသမှုခံယူနေရင်းကကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးညဝင်းဟာရန်ကုန်တက္ကသိုလ်ကနေ LLB ဘွဲ့ရရှိခဲ့ပြီးတဲ့နောက် 1980 ကနေ 1983 ခုနှစ်အထိဥပဒေဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။1988ခုနှစ်အထိဥပဒေဝန်ထမ်းအဆင့်1တာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းမှာတရားရုံးချုပ်ရှေ့နေဖြစ်လာခဲ့ပါတယ်။1990ပြည့်နှစ်ရွေးကောက်ပွဲမှာပေါင်မျိုးနယ်မဲဆန္ဒနယ်အမှတ်1ကိုစားပြုကိုယ်စားလှယ်ဖြစ်အနိုင်ရရှိခဲ့ပါတယ်။ဦးညဝင်းဟာ NLD ဗဟိုဥပဒေအထောက်အကူပြုအဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါတယ်။အရင်နဝတစစ်အစိုးရလက်ထက်ဒေါအောင်ဆန်းစုကြည်နှင့်အကြေချုပ်ကြနေစဉ်ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှေ့နေတစ်ယောက်လည်းဖြစ်ပါတယ်။ဦးညဝင်းဟာ NLD ပါတီပြောခွင့်ရအဖြစ်နှစ်ပေါင်းများစွာတာဝန်ယူခဲ့သူလည်းဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းရွေးကောက်ခံ NLD ပါတီဝင်ထွက်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံကြောင်းထုတ်ပြန်တဲ့ NLD ပါတီကြီးညာချက်နဲ့ပတ်သက်ပြီးနိုင်ငံတော်တည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန်905ခါခွေနဲ့တရားစွဲဖမ်းဆီးခံထားရစဉ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးညဝင်းကွယ်လွန်တဲ့တည်ငြိမ်အတွက်ဝန်ထမ်းကြောင်းထုတ်ပြန်နေကြတာမှာစံတန်းရင်သားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကလည်းNLD ဗဟိုအလုံးမှုဆောင်ကော်မတီအတွင်းရေးမှုအဖွဲ့ဝင်ဗဟိုပြန်ကြားရေးကော်မတီဥက္ကဋ္ဌဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဥက္ကဋ္ဌဦးညံဝင်းကွယ်လွန်တဲ့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတက်ဆိုင်ရာမိသားစုဝင်တို့နဲ့ထပ်တူဝန်ထမ်းကြောင်းထုတ်ပြန်ထားပါတယ်။